ဒေါက်ခင်မျိုးသက်ကျွန်တော်တို့ဒီကနေ့ပြည်သူစစ်တမ်းတွေလုပ်တဲ့အကြောင်းတင်ပြလိုပါတယ် Public Opinion Poll လို့ခေါ်တဲ့လူထုသဘောထားစစ်တမ်းတွေကိုအထူးသဖြင့်ရွေးကောက်ပွဲနှစ်တွေမှာမကြာခဏလုပ်ပြီးထုတ်ပြန်ပါတယ်ဒီစစ်တမ်းတွေကိုများသောအားဖြင့် ABC USA Today Washington Post New York Times လို့သတင်းဌာနကြီးတွေသတင်းစာတွေရုပ်သံလွှင့်ဌာနတွေကပြုလုပ်သလိုပဲသီးသန့် Gallup အုပ်စုကလည်းလုပ်ပါတယ်သူတို့ကရွေးကောက်ပွဲနဲ့မဆိုင်တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့လည်းလုပ်ပါတယ်။ဥပမာသမရကိုထောက်ခံမှု၊ Iraq စစ်ပွဲထောက်ခံမှုအစရှိတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းစစ်တမ်းလုပ်ပေးလို့ရှိပါတယ်။စစ်တမ်းတွေကိုနိုင်ငံရေးပါတီတွေ၊နိုင်ငံရေးခေါင်းဆောင်တွေဒီနောက်လွှတ်တော်ကိုယ်စားလှယ်တွေကကြည့်ပြီးသူတို့ဘာဆုံးဖြတ်ချက်တွေလုပ်ရမလဲဆိုတာစဉ်းစားကြပါတယ်။အဲ့ဒီတော့ဒေါက်ခင်မျိုးသက်ကြီးအခုတချို့နောက်ဆုံးထုတ်တဲ့လူထုသဘောထားစစ်တမ်းတွေကသမရရွေးကောက်ပွဲနဲ့ပတ်သက်လို့ဘယ်လိုများအကြံပြုထားပါသလဲ
ဟုတ်ကဲ့ပါဦးထောင်ရှင်သမရရာထူးအတွက်ပြိုင်ပွဲတွေဟာရှေ့လာမယ့်လတွေအတွင်းမှာတော့တဲတဲကွက်ကွက်ရှိအောင်မဟုတ်ဘူးဘယ်သူဘယ်ဝါပြက်ပြက်သားသားနိုင်မယ်လို့မပြောနိုင်သေးပါဘူးလို့အခုအစ်စ်ထက်ောက်ခဲ့တဲ့ပြည်သူစစ်တမ်းတွေမှာပြနေပါတယ်ဒီမိုကရက်တစ်ပါတီရဲ့သမရလောင်းဖြစ်တင်မြှောက်ရေးပြိုင်ပွဲတွေမှာဘဲရက်အိုဘားမားနဲ့ရှင်မဲ့Hillary Clinton အဖို့သတင်းကောင်းထွက်လာတာကိုတွေ့ရပါတယ်။နောက်ဆုံး Gallup စစ်တမ်းအရဆိုရင် Hillary Clinton က49ရာခိုင်နှုန်းရပြီး Obama က52ရာခိုင်နှုန်းပဲရှိတာမို့အသာရနေတာကိုတွေ့ရပါတယ်။ဒါအပြင် Republican သမရလောင်းဖြစ်နေတင်မြှောက်ခံရဖို့တေချာနေပြီဖြစ်တဲ့အထက်လွှတ်တော်အမတ် John McCain အဖို့လည်းသတင်းကောင်းထွက်နေပါတယ်။နောက်ဆုံးထုတ်ပြန်လိုက်တဲ့ Reuters နဲ့ Zogby တို့ရဲ့ပြည်သူစစ်တမ်းကောက်ယူချက်တွေမှာပြန်ပြီးကြည့်ရင်မက်ကင်းကအိုဘားမားကို46ရာခိုင်နှုန်း40ရာခိုင်နှုန်းနဲ့6ရာခိုင်နှုန်းအသာရနေပြီးဟီလာရီကလင်တန်ကိုတော့48ရာခိုင်နှုန်း40ရာခိုင်နှုန်းနဲ့8ရာခိုင်နှုန်းအနိုင်ရမယ်လို့ပြနေတာကိုတွေ့ရပါတယ
်။လွှတ်တော်ခရီးစဉ်အဖြစ်ဥရောပနဲ့အရှေ့အလယ်ပိုင်းကိုရောက်ခဲ့တဲ့ဒီသတင်းကြောင့်အားတက်မိသွားပါတယ်။လန်ဒန်မြို့မှာဗြိတိရှဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အီရက်မှာဗြိတိရှစစ်ဖက်အကူအညီပေးမှုကိုကျေးဇူးတင်ကြောင်းမက်ကင်းကပြောကြပါတယ
် All I can do is express my gratitude British government and people
ကျွန်တော်အတတ်နိုင်ဆုံးလုပ်နိုင်တာကတော့ဗြိတိရှ်အစိုးရနဲ့ပြည်သူတွေအထူးသဖြင့်စစ်မှုထမ်းဆောင်ရွက်နေကြတဲ့လူငယ်တွေကိုကျေးဇူးတင်ကြောင်းပြောဆိုလိုတယ်လို့မက်ကင်းကပြောပါတယ်မက်ကင်းကအီရတ်မှာအနိုင်ရရေးကိုသူရဲ့မဲဆွယ်ပွဲမှာဗဟုအချက်အဖြစ်လုပ်ခဲ့ပြီးအီရတ်ကနေအမေရိကန်တပ်တွေတဖြည်းဖြည်းချင်းရုတ်သိမ်းရေးထောက်ခံတဲ့အတွက်ဒီမိုကရက်ကလင်တန်နဲ့အိုဘားမားတို့ကိုဝေဖန်ခဲ့ပါတယ်
။အိုဘားမားကအနောက်ဗာဂျီးနီးယားပြည်နယ်ကိုသွားပြီးမဲဆွယ်ပွဲလုပ်ခဲ့တော့ကအီရတ်စစ်ပွဲအသုံးစရာဟာအမေရိကန်ဒေါ်လာ3ထရီလီယံခွဲရှိသွားပြီဖြစ်တာမို့အမေရိကန်နိုင်ငံရဲ့စီးပွားရေးကိုဆွဲချတယ်လို့ဖြစ်နေတယ်လို့ပြောသွားပါတယ်။ဒါအပြင်ဂျွန်မက်ကင်းကိုသမရဘုရှ်အီရတ်ဆိုင်ရာနဲ့စီးပွားရေးပေါ်လစီတွေကိုထောက်ခံခဲ့တာမို့ဝေဖန်ခဲ့ပါသေးတယ
်။ No matter what the consequences,John McCain seems determined to carry out
ကုန်ကြစည်တွေဟာဘယ်လောက်ပဲဖြစ်ဖြစ်အကျိုးဆက်တွေဟာဘာတွေပဲဖြစ်ဖြစ် John McCain က Bush တတိယသက်တမ်းကိုဆောင်ရွက်ဖို့စိတ်ပိုင်းပြပြီးသားဖြစ်နေပါတယ်ဒီလိုရလမျိုးကိုအမေရိကန်ကမရထိုက်ဘူးလို့ Obama ကပြောပါတယ
်မကြာသေးခင်ကလုတ်ခဲ့တဲ့ပြည်သူစစ်တမ်းတွေကိုကြည့်ရင်တော့ Iran စစ်ပွဲဟာမှားယွင်းတယ်လို့ American ပြည်သူ60ရာခိုင်နှုန်းကယူဆတာကိုတွေ့ရပါတယ်ဒါပေမဲ့လည်းအီရတ်မှာအမေရိကန်တပ်ဖွဲ့တွေတိုးမြှင့်ချထားတဲ့မဟာဗျူဟာကတော့အောင်မြင်တယ်လို့ယုံကြည်သူတွေတနေ့တခြားတိုးလာနေပါတယ်။ဒါကြောင့်လဲမက်ကင်းဟာအီရတ်ကအခြေအနေကိုအကောင်းဆုံးဖြစ်အောင်ကင်တွယ်နိုင်တဲ့သမရလောင်းဖြစ်တယ်လို့ယူဆကြတာပါ။ကာလင်းဘိုမန်ဟာအမေရိကန်လူထုသဘောထားတွေကိုစောင့်ကြည့်လေ့လာသူတစ်ယောက်ဖြစ်ပါတယ်။သူက
The war, at least at this stage, is not the albatross that many people predicted it would be for the Republican candidate.
အနည်းဆုံးအခုအဆင့်မှာလူအများကဒီစစ်ပွဲဟာအောင်မြင်မှုခက်ခဲလိမ့်မယ်လို့ဟောကိန်းတွေထုတ်ခဲ့ပေမဲ့ Republican Party သမရလောင်းကတော့ဒါမျိုးကိုတွက်မထားဘူးလို့သူကပြောသွားတာပ
ါမက်ကင်းကသူ့ပါတီရဲ့သမရလောင်းအဖြစ်တင်မြှောက်ခံရမှာသေချာနေတာကြောင့်နိုဝင်ဘာလသမရရွေးကောက်ပွဲအတွက်ပြင်ဆင်ရန်အချိန်ရသွားပေမဲ့ Obama နဲ့ Clinton တို့ကတော့အဲ့ဒီလိုမဟုတ်ဘဲဧပြီလ22ရက်နေ့ Pennsylvania ပြည်နယ်မှာပနာမရွေးကောက်ပွဲရှင်ပြိုင်ဖို့မီးကုံရန်ကုန်မဲဆွယ်နေကြပါတယ်။အထက်လွှတ်တော်အမကလင်တန်ကကိုယ်စားလှယ်ဥယျာဉ်မှာအသာရနေတဲ့အိုဘားမားကိုနှီးအောင်လိုက်နိုင်ရေးအတွက်ပင်ဆယ်ဗေးနီးယားပြည်နယ်မှာအနိုင်ရဖို့မျှော်လင့်နေပါတယ်
။ Hillary Clinton ဟာပြည်နယ်ကြီးတွေဖြစ်တဲ့ Florida နဲ့ Michigan ပြည်နယ်တွေမှာရွေးကောက်ပွဲတွေပြန်ပြီးလုပ်ပေးမယ်လို့မျှော်လင့်နေပါတယ
်။ So again I would call on Senator Obama to join me in supporting the rights of the people of Michigan and Florida.
Michigan နဲ့ Florida ပြည်နယ်သားတွေရဲ့ဆန္ဒတွေနဲ့အညီသူတို့ရဲ့မဲတွေကိုပြန်ပြီးရေတွက်ဖို့အခွင့်အရေးကိုပေးပါလို့အထက်လွှတ်တော်မှာ Obama ကိုတိုက်တွန်းပြရစီလို့ Hillary Clinton ကပြောပါတယ်။ Florida နဲ့ Michigan ပြည်နယ်တွေမှာပနမရွေးကောက်ပွဲတွေကို January လထဲမှာလုပ်ခဲ့တော့က Clinton ကအနိုင်ရခဲ့ပါတယ်။ဒါပေမဲ့အဲ့ဒီပြည်နယ်နှစ်ခုကပါတီစည်းကမ်းဥပဒေကိုချိုးဖောက်ပြီးပနမရွေးကောက်ပွဲတွေကိုစောစောစီစီကျင်းပတယ်လို့ဆိုပြီး Democratic Party အဖွဲ့ချုပ်ကလည်းအဲ့ဒီရလဒ်တွေကိုပယ်ဖျက်ခဲ့တာပါ
။ပြည်သူစစ်တမ်းတွေကဘယ်လိုပဲပြတာနေပေမဲ့လို့လဲ Obama ကအခုအချိန်မှာကိုယ်စလဲမင်းနဲ့လူအများရဲ့မင်းထောက်ခံမှုတွေမှာအသာရနေတဲ့အတွက်တင်တင်ကပင်ဆယ်ဗေးနီးယားပြည်နယ်မှာအနိုင်ရဖို့အထူးအရေးကြီးနေပါတယ်။ကိုယ်စလဲမင်းတွေတိတိသားသားကြီးဘယ်သူကမှအသာမရရင်ဩဂုတ်လနောက်ပိုင်းဒီမိုကရက်တစ်ပါတီညီလာခံကြီးမှစူပါကိုယ်စလဲများလို့ခေါ်တဲ့အထူးကိုယ်စလဲတွေကဆုံးဖြတ်ချက်ပေးရမယ်ပုံပေါ်နေပါကြောင်းတင်ပြရင်းဒီအပအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီရာကဏ္ဍကိုရန်နာပြစီခင်ဗျာ။